ထိုင်းနိုင်ငံမှာရှေ့သတင်းပတ်တဲ့ချင်းပတ်မဲ့ယူကဝဲတွေဒီကနေ့ကြိုတင်မဲတွေစပေးနေကြပါပြီ။တနင်္ဂနွေနေ့တရက်ထက်သာကြိုတင်မဲပေးဝင်ရတာကြောင့်မနေ့စောစောမှာပဲဘန်ကောက်မြို့တော်မှာမဲပေးမဲ့သူတွေလည်းတန်းစီဆောင်ဆိုင်နေကြကြတာပါ
။อยากเห็นการเปลี่ยนแปลงของประเทศไทยไปอีกในมุมมอง
ท่านนายกมาอมินเนี่ยเปียงแล้วติติโกโกไรมีญินมาได้อีนซุยาบาริลุกขึ้นเลยสู่ว่าตุ้ยแกปีมาတော့อซุวะติอานายะပြီးတော့ထွေရောက်အုတ်ချုပ်ဖို့လည်းမျောလက်မိပါတယ်လို့ဘန်ကောက်မြို့ကအသက်34နှစ်အရွယ်မဲဆန္ဒရှင်စီရီဖုန်နံဖက်ကပြောသွားတာပါအလုတ်တော်90နှစ်500အတွက်ရှင်ပြန်ရမယ်မေလ14ရက်နေ့ရွေးကောက်ပွဲမှာအသက်18နှစ်ပြည့်ပြီးမဲပေးခွင့်ရှိသူ52တန်းမှာ2တန်းလောက်ကကျူတင်မဲပေးဖို့စီရင်သွင်းထားကြတာပါထိုင်းစစ်တပ်အကြီးအကဲပိုချူချီပရယုချံဦးချာဦးဆောင်တဲ့အစိုးရတပ်တန်း၈နှစ်ကျော်အကြာမှာအပြောင်းလဲကိုမျှော်လင့်နေကြသူတွေအတွက်အခုရွေးကောက်ပွဲကအဆုံးဖြတ်ပေးမှာဖြစ်ပါတယ်2014ခုနှစ်မှာဆီယန္နာတိုင်းပြည်နောက်ပိုင်းအုတ်ချုပ်နေတဲ့အသက်69နှစ်အရွယ်ဝန်ကြီးချုပ်ပရယုဟာ2019ရွေးကောက်ပွဲမှာတပတ်သက်အနိုင်ရအောင်လုပ်ခဲ့တယ်လို့လည်းအတိုက်ခံတွေကစွပ်စွဲခဲ့ကြတာဖြစ်ပါတယ်